ောကရှင်များခင်ဗျာကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာအိဗရာဟိမ်ကမ်ဘာရီဟာမြန်မာနိုင်ငံကိုပြီးခဲ့တဲ့အောက်တိုဘာလအတွင်းကသွားရောက်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအရရပ်ကိုလေ့လာသုံးသပ်ခဲ့ပါတယ်မြန်မာစစ်အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းပဲတွေ့ဆုံဆွေးနွေးခွင့်ရခဲ့ပါတယ်အဲ့ဒီနောက်မြန်မာနိုင်ငံကအပြတ်မှာဒေါ်အောင်ဆန်းစုကြည်ပေးလိုက်တဲ့သဝန်တော်ကိုစင်ကာပူနိုင်ငံမှာကဘာသည့်ဖတ်ကြားပြခဲ့ပါတယ်ဒီနောက်ပိုင်းမှာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးအတွက်အစ်အစိုးရနဲ့မြန်မာဒီမိုကရေစီအင်အားစုတွေကြားအမျိုးသားပြန်လည်ရင်ကြားစစ်ရေးပေါ်ထွက်လာနိုင်ဖို့ဆွေးနွေးပွဲတွေပြုလုပ်တော့မယ်ဆိုတဲ့သတင်းဟာကဘာတဝမ်းမှာအကြေဝင်ဖော်ပြတာတွေကိုလည်းတွေ့ရပါတယ်အဲ့ဒီတော့မစ္စတာကမ်ဘာရီရဲ့ခရီးစဉ်ဟာတော်တော်ကိုပဲအောင်မြင်ခဲ့တယ်လို့သုံးသပ်တဲ့သူတွေလည်းပဲရှိခဲ့ပါတယ်မကြာသေးခင်ကတော့စင်ကာပူနိုင်ငံမှာအာဆီယံထိပ်သီးညီလာခံကျင်းပပြုလုပ်တဲ့အခါမှာအင်ရှင်ဆိုရအဖြစ်ကျင်းပတဲ့စင်ကာပူနိုင်ငံကမစ္စတာကမ်ဘာရီကိုမြန်မာနိုင်ငံအရင်းနဲ့ပတ်သက်ပြီးတော့ဒီညီလာခံမှာပြောကြားဖို့လို့ဖိတ်ကြားခဲ့ပါတယ်အဲ့ဒီလိုဖိတ်ခေါ်ခဲ့လို့မစ္စတာကမ်ဘာရီသွားတဲ့အချိန်မှာပဲမြန်မာနိုင်ငံကကန့်ကွက်တဲ့အတွက်ကြောင့်ဆိုပြီးတော့မစ္စတာကမ်ဘာရီကိုဘာမှရှင်းလင်းပြောကြားခွင့်မပေးခဲ့ပါဘူးဒီနောက်ပိုင်းမှာမစ္စတာကမ်ဘာရီဟာဗီယက်နမ်နိုင်ငံလာအိုနိုင်ငံကမ်ဘောဒီးယားနိုင်ငံစတဲ့ဒီနိုင်ငံတွေမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းကူညီပေးကြဖို့အတွက်ကိုစိတ်စော်ပြောကြားခဲ့ပါတယ်။ဒီတော့မစ္စတာကမ်ဘာရီရဲ့ခရီးစဉ်တွေအခုလိုဒီနိုင်ငံတကာကိုလှည့်လည်သွားရောက်ပြီးတော့ကြိုးပမ်းနေတဲ့ကိစ္စဟာဘလောက်အောင်မြင်နိုင်တဲ့အလားအလာများရှိမလဲဆိုတာကိုကျွန်တော်တို့ဒီကနေ့ဆွေးနွေးသုံးသပ်သွားကြပါမယ်။အဲ့တော့ဥစွာပထမဒီမစ္စတာကမ်ဘာရီရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်မိလဲဆိုတာဗြိတိန်နိုင်ငံအခြေစိုက် NLD လွတ်မြောက်နယ်မြေပြောရေးဆိုခွင့်ရှိသူဒေါက်တာဝင်းနိုင်ကိုကျွန်တော်ဖိတ်ကြားပြသည်ခင်ဗျာ။
ကျွန်တော်တို့ဒီမစ္စတာကမ်ဘာရီရဲ့ခီးစဉ်ကိုပြန်လည်ပြီးတော့အစအဆုံးသုံးသပ်မှမယ်ဆိုရင်ဘာကြောင့်မစ္စတာကမ်ဘာရီရဲ့ခီးစဉ်ဖြစ်ပေါ်လာသလဲဒီကစပြီးကျွန်တော်တို့စဉ်းစားဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ဒီမစ္စတာကမ်ဘာရီရဲ့ခီးစဉ်စဖြစ်လာတာအားလုံးနဲ့သိကြတဲ့အတိုင်းပဲစက်တင်ဘာလနော်ဒီတန်ဃာတော်ဆရာတော်ကြီးများအေးချစွာဆန္ဒပြတာကိုစစ်အုပ်စုကနေပြီးတော့ကြံဖက်ဖြိုဖျက်ခဲ့တဲ့ကိစ္စကိုကမ္ဘာမိသားစုများနဲ့မြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီပြည်သူပြည်သားအလုံးကလုံးဝလက်မခံနိုင်ပဲနဲ့နိုင်ငံတကာပရက်ရှာတွေရောပြည်ထဲမှာလည်းမကျေနပ်မှုတွေရောဖြစ်ခဲ့တာကြောင့်ဟုတ်လားဒါဒီကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့အမြန်ဆုံးမစ္စတာကမ်ဘာရီကိုလွှတ်ရမယ်ဆိုပြီးတော့ဟုတ်လားဆုံးဖြတ်ပြီးတော့တောင်းဆိုရလို့ဖြစ်လာတာပါဒါကိုကြီးကြီးအချင်းကျွန်တော်တို့ကဘယ်လိုစေုပ်စုကဒီခါကိုသဘောတူခဲ့တဲ့သူတို့ဒေါအောင်ဆန်းစုကြည်ကအရင်1992ခုနှစ်ကလေးကတွေ့ဆုံကြရအောင်မှာ dialogue စကားပြောကြအောင်မှာလို့ခေါ်ခဲ့တာအဲ့တုန်းကသူတို့ကနိုင်ငံရေးသမားတွေနဲ့စကားမပြောချင်ဘူးစကားမပြောနိုင်ဘူးလို့ပြောခဲ့တယ်။ဘာကြောင့်မှအခုလိုဟလာပေးခဲ့တယ်သဘောတူခဲ့တယ်ဗိုလ်ချုပ်ဘူးကြီးတန်းရွှေကဒီမိုကရေစီလမ်းစဉ်ကိုကျွန်တော်ဖော်ဆောင်မှမယ်အမျိုးသားဒီညီညွတ်မှုကိုလှုပ်ဆောင်မှမယ်လို့ဘာကြောင့်ပြောခဲ့တယ်သူတို့သဘောနဲ့သူတို့ဟလာစစ်သားသားရရကြီးဖြူဖြူပေးခဲ့ခြင်းမဟုတ်ဘူးဆိုတာအားလုံးသိကြပါတယ်။အခြေအနေကဒီလိုကျတဲ့မှုဖြစ်လာတယ်သူတို့ကလည်းအကြီးကျယ်မှားသွားပြီဒါကြောင့်ဒါဒီနည်းအဖြစ်တော့သူတို့အနေနဲ့ဟာလာလောလောဆယ်ချွေးသိမ်းမှဖြစ်မယ်ဆိုပြီးတော့လောလောဆယ်သဘောတူရတာဖြစ်ပါတယ်ဒါကိုကြည့်ရင်အဖြစ်သူတို့ဟာတကယ်တမ်းလူလူချင်းချင်းပေးလာတာမဟုတ်ပါဘူးမတတ်တာလို့မရှူနိုင်မကယ်နိုင်နဲ့ဟာလာဒီဟာကိုပေးခဲ့ခြင်းဖြစ်တယ်ဆိုတော့အားလုံးလည်းသိပြီးသားဖြစ်ပါတယ်သို့တော်လည်းအဲ့လိုပေးခဲ့ပြီးယခုမစ္စတာကမ်ဘာဒီဟေးခီးစဉ်ကြီးပြီးတဲ့အခါမှာဘယ်လိုခြေနေရှိသလဲဆိုတော့ကျွန်တော်တို့ပြန်လဲသုံးသပ်ဖို့လိုပါတယ်ချင်းချင်းပြောရမယ်လို့ဆိုတော့သူတို့ဟာအပြောတခြားအလုပ်တခြားလုပ်နေတာဖြစ်ပါတယ်။ယနေ့ပမာပြီမှာဘာတွေလုပ်နေတယ်လဲ။သူတို့ပြောသလိုပဲအမျိုးသားသိသိညီညွတ်ရေးကိုပြန်လည်လုပ်နေသလား။ဟလာသူတို့ဒီဘယ်လိုချိုးဖောက်မှုတွေလူခွေချိုးဖောက်မှုတွေကိုလုပ်နေသလားအားလုံးသိပါတယ်။ကဘာလည်းသိနေပါပြီ။ဟလာသူတို့ဟာဒီတိုင်းသားစီလုံးညီညွတ်ရေးဆိုပေမဲ့အခု KNU နဲ့မွန်နယ်မြေကိုတိုင်းရင်းစနစ်ခုပို့ပြီးတော့အကြီးအကျယ်ဖြိုခွင်းမှုလုပ်နေတယ်။ဆက်လက်ပြီးချင်းချောက်မှုတွေဖမ်းဆီးမှုတွေလုပ်နေတယ်။ဘာသာရေးစစ်ပွဲကိုဆင်ထွေးတဲ့အနေနဲ့ဒါသနိကပစ္စည်းတွေကိုဟောလာတင်ယူနေတယ်ဒါတွေကိုကြည်ရင်အဖြစ်သူတို့ဟာသဘောရင်းနဲ့လုပ်သလားသဘောရင်းနဲ့မလုပ်ဘူးလားသို့မဟုတ်ဒီလမ်းကြောင်းကိုဘလောက်မြန်မြန်သွားနိုင်သွားကျင်နေသလဲသူတို့စိတ်ရောကိုယ်ပါရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့ဆွေးနွေးဖို့လိုတယ်လို့ပဏာမပြောကြပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာဝန်နိုင်အခုပြောပုံဆိုလို့ရှင်တော့စစ်အစိုးရရဲ့အစီအစဉ်တွေဟာရိုးသားမှုရှိပုံမရဘူးဆိုတဲ့သဘောပေါ့လေနော်အဲ့တော့အခုဒီဒေါက်တာကမ်ဘာရီကလည်းပဲအခုဒီဇင်ဘာလ1ရက်နေ့မှာမြန်မာနိုင်ငံကိုပြန်ပြီးတော့သွားဖို့လို့သူအစီအစဉ်ရေးဆွဲထားတယ်ဆိုတာကိုစောစောပိုင်းတုန်းကသူကြေညာခဲ့တယ်ခင်ဗျဒါပေမဲ့လို့မနေ့ကတော့ဒီပြီးခဲ့တဲ့တောက်ကြံတွေကထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်ရှိသွားတဲ့အမေရိကန်တန်ယုံယာယီတာဝန်ခံတပ်မှုရဲ့ပြောကြားချက်အရဆိုရင်မစ္စတာကမ်ဘာရီယာဗီဇာမရသေးတဲ့အတွက်မသာနိုင်ဘူးဆိုတာလည်းပဲကျွန်တော်တို့ကြားရတယ်ဒ ီတော့မစ္စတာကမ်ဘာရီရဲ့လုပ်ငန်းစဉ်တွေပေါ်မှာတက်မတော်စစ်ဆိုးရကဘလောက်လက်ခံထားတယ်ဒီမစ္စတာကမ်ဘာရီကိုသူတို့ဘယ်တိုင်းတာထိအောင်သူတို့ကြိုးပမ်းခွင့်ပေးမယ်ဆိုတာတွေကတာမယဖြစ်เสียရလဲပဲဖြစ်ပါတယ်အဲ့တော့ဒေါက်တာစိန်မြင့်အနေနဲ့ဒီမစ္စတာကမ်ဘာရီရဲ့ဒီကြိုးပမ်းမှုတွေပေါ်မှာဘယ်လိုရှုမြင်ထားလဲဆိုတာကျွန်တော်တို့ကြားပြရသေ
းဟုတ်ကဲ့ဟိုဆရာဝန်နိုင်ငံကပြောလုံခြုံရေးကောင်စီကနေဒီကျွန်တော်တို့စက်တင်ဘာအရေးခင်းကိုစာပြီးတဲ့ချိန်မှာအရေးကြီးသူတို့ဒါမန်ဒစ်ပေးပြီးတခါလဲသူကနေတာဝန်ပေးပြီးလို့ဆိုတော့သူတို့ဒါတော်တော်လေးဟိုဒါနိုင်ငံတကာဒါကိုမြမအရေးမှာအယုံဆိုင်လာတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်ဒါပေမဲ့ကြံကြည့်ရမယ်ဆိုရင်ဒါစေဆိုးရရဲ့သဘောအရခုနဆရာဝန်နိုင်ထောက်ပြသွားသလိုဖေတော်ကမှသူတို့ရဲ့ဒီစကားဒီမှုတွေသူတို့အပြောင်းလဲစိတ်ပြောင်းလဲလုပ်တာတွေကအကုန်လုံးသိတဲ့အတိုင်းဆိုတော့စက်တင်ဘာကိစ္စမှာပေါ့ဟုတ်လာတဲ့ကိစ္စခုနတိုင်းကြီးမှာတကယ်ကြက်တဲဖြစ်လာတယ်လူတွေရဲ့လူတွေကလည်းခုနဗစာဝင်ကြီးတွေကြက်တဲလာတဲ့အဓိကဖြစ်သွားတော့ခုနစီရေနံပေါ့လေဒါစီဒေဒီညင်တင်လိုက်တဲ့ကိစ္စတွေကအကုန်လုံးခုနပောက်ကွဲစီတဲ့အဲအထဲမှာစနစ်တန်ကိုဖြစ်သွားတော့ဒီဗမာပြည်မှာဒီလူလူလူစာဝတ်နေကြီးချက်နေတဲ့မြတ်ကလပ်ပလုံးဒီစေဆိုးအနေနဲ့မဖြစ်ရှင်းနိုင်တဲ့ကလပ်ပလုံးဘလောက်ကြီးသူတို့ဟာကျွန်တော်တို့ဒီနိုင်ငံကြီးအရာမဖြစ်ရှင်းနိုင်ပြောနေပဲနဲ့လေဒီကိစ္စတပြောက်သွားမှာမဟုတ်ဘူးထောက်လျှောက်သူတို့နောက်မှဒီကိစ္စတငွင်းငွင်းနဲ့လိုက်လာမှာတစ်ချိန်မှတစ်ချိန်ပြင်းလာပြီးဖြစ်မှာဆိုတော့ဒီကိစ္စကိုဖြစ်ရှင်းဖို့အတွက်သူတို့အများကြီးသူတို့ဒီဥစ္စာဒီဘာခုညီလေးလိုတယ်ရင်းနှီးမှုတိုင်းလိုတယ်ဟာတခုတော့ကံကောင်းနေတော့သူတို့မှလက်ရှိသဘာဝတန်ခွင့်တွေထပ်ပြီးရင်းနှီးနေထပ်လာပြီးကြောင်းလို့ဆိုတော့သူတို့စေစုကပြုပြီးတင်းမာလာနိုင်တဲ့အခြေအနေရှိတယ်ဘောပေါက်ရောက်သွားတာပေါ့နော်ဆိုတော့အဲ့ဓာရီကလည်းအများကြီးပါတယ်နောက်ခုနကမ်ဘာရီမစ္စတာကမ်ဘာရီခရီးစဉ်ဘလောက်ထိအောင်မြင်မယ်ဆိုတဲ့ကိစ္စလေခုနပြောလို့စေစုကောင်းကောင်းနေနေတာသူတို့ခုနအင်တာနက်ရှင်နယ်ဆိုင်ရှင်တွေကိုသူတို့ဒီကေရီယုံဆိုင်ဖက်နဲ့သူဆက်ပြီးတော့ယက်တီသွားနိုင်မလားယက်တီနိုင်အောင်သူတို့ကြိုးစားနေတယ်ဒီဟာတွေကလည်းအများကြီးပါတော့ဘောနော်သူတို့စဉ်းစားနေတယ်တဲ့မှာအဲအဲ့တော့ခုနမစ္စတာကမ်ဘာရီကိုဆက်ပြီးသူတို့ဘယ်လောက်ထိသူတို့ဒါအဆုံးချမလဲဘယ်လိုအထောက်အထိသူတို့လုပ်ကံပေးမလဲဆိုတာကျွန်တော်တို့ဒီအဲ့ဒီခုနအပိုင်းခုနအချက်တွေသူတို့ယက်တီနိုင်ဖို့ပေါ့ဗျာအဲ့ဒီပုံပေါ်မူတည်ပြီးသူတို့ကဆုပ်ပြီးဆက်ပြီးသူတို့နိုင်ငံကြီးကစားသွားမယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဒီထိုင်းနိုင်ငံကနေပြီးတော့မြန်မာအရေးကိုမပြတ်လေ့လာနေတဲ့ကိုဝင်းမင်းရဲ့သုံးသပ်မှုလေးကျွန်တော်တို့ကြားပြရစေခင်ဗျ။ဟု
တ်ကဲ့ဒီမစ္စတာကမာရီရဲ့အခုလက်ရှိဒီခီးစင်မှာပေါ့နော်။ဟုတ်လားနိုင်ငံတကာအနေနဲ့ကလွန်ကျွေးကောင်စီအပါဝင်ပေါ့ကူညီမှုတွေထပ်ပတ်မှုတွေတော်တော်လေးပေးခဲ့ကြပေမဲ့အခုဒီအာဆီယံစီဝေးအပြီးမှာအဲ့ဒီပေးခဲ့တဲ့ဖီးယားတွေကတစုံတရာဟိုရော့လာတဲ့သဘောမျိုးပြလာတော့ကျွန်တော်သွားတွေ့ရပါတယ်။အဲ့ဒီအခါကျတော့မစ္စတာကမာရီရဲ့ရှေ့လာမဲ့ဒီလာခီးစင်မှာပေါ့နော်နာဖဆွေရပေါ်မှာဟာပြောနိုင်ဆိုနိုင်မဲ့အာကြာတာမှာကျွန်တော်ဆွေရမှာဖြစ်ပါတယ်အဲဘာကြောင့်ကျွန်တော်ခုလိုပြောရလဲဆိုတော့ဒီအာဆီယံဆွေမှာခုနကဒီကမ်ဘာရီရဲ့ဆွေနေပွဲပေါ့နော်နာဖဘက်ကနေပြီးတော့ငင်းလိုက်တဲ့အတွက်ဟာအာဆီယံကနေပြီးတော့နော်ဟိုနောက်ဆုတ်ပေးလဲသလိုဖြစ်သွားခဲ့ပါတယ်အဲ့တော့အဲ့ဒီမှာဖြစ်နိုင်ခဲ့တာကဒီမြန်မာဆွေရတွေမဟုတ်ပင်နဲ့ဟာအာဆီယံထဲမှာရှိတဲ့တချို့ဆွေရတွေကလည်းအဲဒီမှာဆွေရဘက်ကနေပြီးတော့ပေါ့နော်စာနာထောက်ခံပေးခဲ့ပုံရှိတဲ့အပြင်တရုတ်နိုင်ငံကိုယ်တိုင်ကဒီမြမကြီးကိုပေါ့နော်ခုနကမစ္စတာကမ်ဘာရီနေနဲ့ဟလာအာဆီယံမှာဆွေးနွေးပေးမှာမျိုးကိုမလိုလားတဲ့သဘောမျိုးစီရင်ခဲ့မှုတွေရှိခဲ့လို့ကျွန်တော်ကြားရပါတယ်အဲ့တော့ဆိုတာတော့ဒီမြမကြီးကိုမစ္စတာကမ်ဘာရီကနေပြီးတော့ဆောင်ရွက်တဲ့အခါမှာဟလာအာဆီယံဒီဒေသတစ်ခုလုံးရဲ့အရေးထက်စာလို့ရှိရင်ဟလာပြည်တွင်းရေးအဖြစ်နဲ့ဒါအဲထားလို့ရှိတဲ့နိုင်ငံတွေအာဆီယံအတွင်းမှာကောဟလာတကယ်တရုတ်နိုင်ငံမှာကောအဲရှိနေသေးတယ်ဆိုတာကိုပြတာဖြစ်ပါတယ်အဲဒီခါကျတော့စွန့်ရတာကအခုလိုနာဖအနေနဲ့ကဟလာအာဆီယံမှာကမ်ဘာရီကိုဟလာညင်းလို့ရပါပြီဆိုလို့ရှိရင်နောက်တစ်ခါလာမယ့်ဟလာခီးစင်မှာဖြစ်ဖြစ်စနစ်ရတယ်ပဲဖြစ်ဖြစ်အဲညင်းဖို့အတွက်ခွင့်ကောင်းရသွားပြီလို့သူတို့စိတ်ထဲမှာထင်ကောင်းထင်သွားနိုင်ပါတယ်အဲနောက်တစ်ချက်ကလည်းဟလာမြန်မာပြည်တွင်းမှာကတော့ဒီစနစ်ပြပွဲဟလာရော့ချသွားပြီတော့ဟလာစစ်ဆွေးရနေပြီတော့ထိချုပ်နိုင်တဲ့အနေထားလာရောက်လာတာကိုနိုင်ငံတကာအနေနဲ့ကပေါ့နော်သူတို့ဖြင့်ဒီဒေတာတွေနိုင်ငံတကာကြည့်ပြီးတဲ့ခါကျတော့ဟလာဆက်လက်ဖိအားပေးရမှာကိုသူတို့အနေနဲ့ကနည်းနည်းလေးအချိန်တက်လိုက်ကြပုံရတယ်ဥပမာဆိုတော့အခုဒီထိုင်းနိုင်ငံဝန်ကြီးချုပ်ကပဲပြောတယ်ပေါ့နော်မကြာခင်လာမယ့်လွတ်သမဂ္ဂအတွင်းမှုချုပ်ဒီမစ္စတာဘန်ကီမွန်ရဲ့ခီးစင်မှာဆိုလို့ရှင်လဲမြန်မာပြည်ကြောင်းပေါ့နော်မဆွေးနွေးလို့တဲ့ကြောင်းဒီထိုင်းဝန်ကြီးချုပ်ကိုယ်တိုင်ကပြောလာတာဖြစ်တဲ့အတွက်ဒီဒေတာတွေမှာပေါ့နော်မြန်မာပြည်နဲ့ပတ်သက်လို့ရှိရင် အဲဒါဆုံးတရားပေါ့ဒီ PRP မှုကရောလာမှာကျွန်တော်ဆွေးရတာဖြစ်ပါတယ်အတချိန်တည်းမှာပဲအခုဒီလက်ရှိဒီမကြာတခင်ကာလအတွင်းမှာပဲပေါ့နော်ဟလာဒီတရုတ်နဲ့ဒီ American နိုင်ငံဆက်ဆံရေးရလဲအဲဒါဆုံးတရားပြန်လည်တင်းမာလာတာကိုတွေ့ရပါတယ်အဲဒီအခါကျတော့ဒီ American နိုင်ငံအနေနဲ့ကတရုတ်နိုင်ငံပေါ်မှာကောဘယ်လောက်ထိဟလာအခုလိုအနေထားမျိုးပေါ့ပေါ့နော် PRP နိုင်မလဲဆိုတာကကျွန်တော်တို့ဆွေးရမှာဖြစ်ပါတယ်အဲမကြာတခင်ဒီတင်းမာလာတဲ့အကြောင်းရတော့American နိုင်ငံအနေနဲ့ကတရုတ်ကတက်ခံဖြစ်တယ်ပေါ့နော်ဒီဘက်ခုနကဒလိုင်လာမကိုဟလာစုပေးလိုက်တဲ့ပုံမှာတရုတ်နိုင်ငံကဟလာစိတ်ဆိုးပြီးတော့ပေါ့နော်ဟလာအခုဒီ American စစ်သမားတွေ Hong Kong နဲ့တဆင်သွားမဲ့ကိစ္စတွေမှာသူတို့ပြိတ်ပင်လာတယ်တွေ့ရပါတယ်အဲ့ခါကျတော့မြန်မာပြည်အပေါ်မှာဟလာတရုတ်နိုင်ငံကိုဖိအားပေးဖို့ American နိုင်ငံအနေနဲ့ကနည်းနည်းတည်ထားပြီးတော့ဆောင်ရွက်ရမယ်ထားလို့ဖြစ်လာမယ်လို့ဟိုကျွန်တော်တို့သုံးသပ်ကြည့်လို့ရပါတယ်ဒီကမ္ဘာသတင်းတွေကိုကြည့်မယ်ဆိုလို့ရှိရင်လည်းဒီပါကစ္စတန်နဲ့အရှေ့လက်ပိုင်းကိစ္စတွေပိုကြီးဆိုးလာတာတွေ့ရတယ်လေအဲ့ခါကျတော့အဲစနော်မြန်မာကိုဒီမစ္စတာကမာရီရဲ့ဒီဗီဇာဟလာရဖို့ကိစ္စကလည်းအခုဒီနိုင်ငံတကာရဲ့ကြောင်းလာတဲ့အနေအထားတွေပုံမှာပေါ့နော်သွားတည်မြင်ရသလားလို့ဟလာကျွန်တော်တို့အဲဆိုရမှုတွေဖြစ်ရတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒီစစ်အစိုးရအနေနဲ့ကလည်းပဲပေါ့လေအခုဒီပြီးခဲ့တဲ့ကိစ္စတွေကနည်းနည်းကြာသွားလို့ရှိရင်သွေးအေးသွားလို့ရှိရင်တော့ပြင်ကမ္ဘာဖီအားနည်းနည်းလျော့သွားမယ်ကမ္ဘာတနေရာရာမှာပေါ့လေတခြားပြဿနာအရေးခင်တစ်ခုခုဖြစ်လာလို့ရှိရင်အာယုံပြောင်းသွားနိုင်မယ်ဆိုပြီးတော့အချိန်ဆွဲထားတာလည်းပဲဖြစ်နိုင်တာပါပဲအဲ့တော့ဒီအာဆီယံအဖွဲ့နဲ့တရုတ်အစိုးရတို့ရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့ယက်တီချက်တွေနဲ့ပတ်သက်လို့ဟိုဒေါက်တာဝင်းနိုင်ငံကဘယ်လိုမြင်လဲခင်ဗျာ
အာဆီယံအဖွဲ့ဟာလွန်ခဲ့သောဆယ်နှစ်ကသူတို့ဝင်ခံခဲ့တယ်သူတို့မျက်နှာပြက်ခဲ့တယ်လောလောဆယ်သူတို့အနေနဲ့ကတော့ဟာလာမူဝါဒတွေပေါ့နော်သူတို့ပြောခဲ့တာကတော့မြန်မာစစ်အုပ်စုဟာအရင်ကလိုပုံနေမြဲကြားနေမြဲလို့လုပ်လို့မရတော့ဘူးတကယ်တမ်းလုပ်ပြရမယ်ဆိုတာမျိုးလဲသူတို့တစ်ဖက်ကလည်းပြောပါတယ်တစ်ဖက်ကလည်းခုနပြောသလိုပေါ့လေဆန့်ရှင်းမလုပ်ဘူးပါ냐ဆိုပြီးမဲ့အခုလာမဲ့အဲဒီ EU နဲ့ဆက်ဆံရေးမှာသူတို့ကြည့်ပြီးတော့ကျွန်တော်ပြောင်းလဲလာမယ်လို့ထင်နေပထမပြောတာကတော့အာဆီယံကတော့ဒီရဲ့ DRU ဒီကိစ္စကိုမြန်မာကိစ္စကိုပြပြီးတော့သူတို့ရဲ့ဆက်ဆံရေးကိုပြောင်းလဲလို့မရဘူးဟလာစီးပွားရေးဆက်ဆံမှုတွေတန့်သွားလို့မရဘူးဆိုပြီးမဲ့ EU ကလည်းတော်တော်လေးကိုကြက်ပိထားတဲ့သဘောရှိပါတယ်အဲ့တော့အာဆီယံဟာအရင်ကလိုတော့မဟုတ်ဘူးအခုအနည်းဆုံးကြည့်ရရင်ကျွန်တော်အိန္ဒိယဆိုလို့ရှိရင်သူတို့လက်လက်ရောက်မှုကိုလုံးဝရပ်ဆိုင်းလိုက်ပြီတရုတ်ကလည်းဟလာဒီအမြန်ဆုံး political reform လုပ်တင်ပြီဆိုတာမျိုးတွေပြောလာတယ်နောက်မစ္စတာကမ်ပါရီရဲ့ကြိုးစားမှုတွေဟာအရာရောတစ်ခုတော့အတိုင်းတာထိတော့အရာရောတယ်လို့ဆိုလို့ဟိုကျွန်တော်ပြောရမှာဖြစ်တယ်ဥပမာဆိုလို့ရှိရင်ဒီကျွန်တော်တို့ဗြိတိရှားအစိုးရတောင်မနေ့တနေ့မှာ last month ဆိုတဲ့အဲ what happened in last month ဆိုတဲ့ဒီ statement ကြီးထဲမှာเนาะသူတို့arms embargo ကိုခေါ်တဲ့လက်နက်ရောင်းချမှုတွေရပ်ဖို့เนาะနောက်တစ်ခုကဒီမြန်မာပြည်ကိုသွားပြီးတော့ဟောယင်းနှိမ့်နှံတွေရဲ့လက်ကုမ္ပဏီတွေရဲ့ insurance ကိုရပ်ဖို့เนาะနောက်တစ်ခုက international criminal court ကိုခေါ်ဖို့ဆိုတဲ့ဟာတွေကိုစပြီးပြောနေတဲ့အခါကျတော့အပြင်ရဲ့ဖိအားတွေဟာအရင်နဲ့ပုံပြီးများလာပြီ Mr. Pinero နဲ့ဟလာ Mr. Gambari သူတို့ဟာစိတ်ပြက်ပြီးမဲ့နိုင်ငံတကာဖိအားတွေဟာပုံပြီးပေးရမယ်ဆိုမျိုးဖြစ်နေတဲ့အခါကျတော့ကျွန်တော်ထင်တယ်အရင်လိုတော့သူတို့လည်းနေလို့မရတော့ဘူးဟလာလက်တွေပြန်လုတ်ပြလာမယ်သဘောတွေဖြစ်လာပြီ international pressure တွေပုံပြီးများများလာမယ်သူတို့ကစုပေးတံပေးစနစ်ကိုတကယ်တမ်းသုံးတော့မှာဖြစ်တယ်လုတ်ရင်လုတ်တလို့မလုတ်ရင်မလုတ်တလို့စုရောတံရောနှစ်ခုလုံးနဲ့စောင့်ကြည့်နေတယ်လက်ပိုက်တော့ကြည့်နေတော့မှာပုံဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆရာဦးစိတ်မြင့်နေနေရောဒီခုနပြောခဲ့တဲ့ဒီအာဆီယံအဖွဲ့ရဲ့သဘောထားတို့တရုတ်ဆိုရဲ့သဘောထားတို့ပြောင်းလဲလာမယ်လို့ထင်လားခင်ဗျာ
အာဆီယံကတော့ခုနပြောလို့ပေါ့သူတို့ကတော့အနည်းဆုံးနိုင်ငံတွေသူတို့ဗမာပြည်မှာအများဆုံးအရင်းနှီးမြှုပ်နှံလုပ်ပြီးတော့သူတို့ကဒီစေဆိုးရနဲ့အများကြီးအရင်းနှုံးနဲ့ constructive engagement ဆိုပြီးသူတို့ဒါကြိုးစားနေတာပေါ့လေဒါပေမဲ့ကျွန်တော်မြင်တာကတော့ခုနအာဆီယံမှာခုနစင်ကာပူမှာသူတို့မစ္စတာဂမ်ဘာရီယိုဒါအရင်းနှုံးကစင်ကာပူဝန်ကြီးချုပ်ကဖိတ်ပြီးတော့စကားပြောဖို့ briefing လုပ်ဖို့ကိစ္စမှာမြန်မာကန့်ကွက်တယ်ပေါ့နော်ဒါပြည်တွင်းရေး domestic ကိစ္စဆိုတော့ဒါနိုင်ငံရေးအမြင်ပဲမြန်မာဘက်ကတချက်အတားရတော့တဘောလုံးမြင်လို့ရတယ်ပေါ့နော်ဒါပြီးနဲ့တရုတ်ပြည်နဲ့တရုတ်နေနဲ့ဒါနောက်ပိုင်းကလည်းအများကြီးလုံနေတယ်လို့ကျွန်တော်ထင်တယ်ဘာဖြစ်ဖြစ်လို့ဆိုတော့ကျွန်တော်တို့အခုဒေါ်အောင်ဆန်းစုကြည်ရဲ့တိတ်နဲ့ထွက်လာပြီးနောက်ပိုင်းမှာမြန်မာစစ်အစိုးရမှတောက်လျှောက်ဒါသူတို့တိုင်းရင်းသားကခုန ceasefire group ကဒီညတည်းထုတ်တယ်သူတို့သဘောမတူပါဘူးဆိုတဲ့ဟာတွေထုတ်တယ်အထက်မှာတကယ်အဓိကကြတဲ့ကချင်နဲ့ဝါအဖွဲ့ကသူတို့ကဒါမနာပါစေဆိုရထိုးပိုင်းတဲ့စာရန်ကိုမထိုးဘဲနဲ့သူတို့ကဒါဒီတရက်တည်နေတယ်ဆိုတဲ့သဘောကကျွန်တော်တို့နည်းနည်းစဉ်းစားစရာဖြစ်တယ်။ဘာကြောင့်သူတို့ဒီဥစ္စာကိုစေဆိုရရဲ့ pressure ပေးတာကိုသူတို့မလုပ်ခဲနဲ့ရက်တည်လဲဆိုတာဘာဖြစ်လို့အများကြီးတဲ့အတိုင်းပဲဝါနဲ့ကချင်ကအများကြီးဒီရုပ်ပေးကအနောက်ကအများကြီးဟိုသူတို့ order လွှမ်းနိုင်နေဆိုတော့လူတွေသိတယ်။ဒါသူစီဝါကြီးကသူတို့ဆက်ဆံနေကြတယ်သူတို့သိတယ်။ ဆိုတော့ဒီဟာပြုတ်ကနောက်ကနေသူပရက်ရှာပေးမယ်ဆိုရင်ဒီအဖွဲ့တွေကမင်းတို့ထိုးလိုက်ဆိုတာတို့အများကြီးသူတို့ဒါစဉ်းစားမယ်ဆိုတော့သဘောပြောင်းရပြုတ်ကတော့နောက်ကနေသူလဲသူ့ကိုပိုင်းတယ်သူ့ပေါ့လေခုနပြောလို့ရှိတယ်တော့တက်ပြီးတော့သူတို့မဆရာဦးဒါပဲနဲ့နောက်ပိုင်းကတော့လုတဲ့ပိုင်းတွေလုံနေတယ်ဒါပေမဲ့အမေရိကန်အနေနဲ့ကတော့အဓိကတော့ဦးဆောင်မှာတော့သူတို့ဟာဒီ
ဆိုနေဝမှာထွက်ပေါ်လာတဲ့เนาะရလာပုံမူတီးပြီးတော့ဒါသူတို့ဆန်ရှင်ရှင်းရင်းနဲ့ရှင်းအောင်မတင်းနဲ့တင်းမယ်ဆိုတော့ဒါတွေဟိုကုန်ခြုံကြီးလို့ရှိရင်တော့တကယ်တကယ်တော့ ဒီအာနာကိုလွှဲပြောင်းပေးဖို့ဆိုတာကသူတို့သဘောနဲ့သူတို့ကတော့လွယ်လင့်တကူနဲ့တော့လှုပ်လာမှာလက်ရောလာမှာမဟုတ်ပါဘူးဒီ PR တွေများတဲ့များများပြီးတော့နောက်ပြီးဆုံးမခံနိုင်တဲ့အဆုံးကြမှာပဲဒီအာနာလွှဲပြောင်းမှုဆိုတာပေါ်လာလိမ့်မယ်လို့တော်တော်များများကယူဆထားကြတာပေါ့လေအဲ့တော့ဒီတိုင်းရင်းသားလူမျိုးစုတွေရဲ့ဒီရက်တိကြက်တွေကလည်းပဲတနည်းတစ်ပုံအပြင်တော့အတိုင်းအတာတစ်ခုအထိအောင်စစ်ဆိုးရရဲ့ဆ
င်ငံအဖွဲ့အချို့ကိုဟိုလာဖိအားပေးနိုင်ပေမဲ့လည်းပေါ့နော်တကယ်အင်အားကြီးတဲ့အဖွဲ့တွေကိုဖိအားမပေးနိုင်တာကိုတွေ့ရပါတယ်အဲ့ဒါကဘာကိုဖြစ်ရလဲဆိုတော့ကျွန်တော်မြင်တာဒီအင်အားကြီးတဲ့အဖွဲ့တွေအနေနဲ့သူတို့တောင်းခံနိုင်တယ်ဟိုလာသူတို့ရဲ့သဘောထားကဒီဒေါ်ဆန်းစုကြည်ရဲ့ကြီးညာချက်ပေါ်မှာဟိုမဆန့်ကျင်မှုဆိုတော့ပြတာဖြစ်ပါတယ်အဲ့ဒီခါကျတော့ဒီနောက်ဖဆွေးရအနေနဲ့ကတော့ပေါ့နော်ဒီအင်အားကြီးတဲ့အဖွဲ့တွေကိုဆက်လက်ပြီးတော့ဖိအားပေးဖို့တော့သူတို့တစုံတရာခက်ခဲရှိမှာဖြစ်ပါတယ်အဲတစ်ချိန်တည်းမှာပဲသူတို့အနေနဲ့ကအရင်ဖိအားပေးလိုက်ချင်လို့ရှင်လေဒီတိုင်းသားအဖွဲ့တချို့ကဟလာဒီစစ်စရေးလုပ်ထားတွေပြတ်သွားလို့ရှိရင်လက်ရှိနေထားမှာကပို့ပြီးတော့ဒီရှန်သူများလာမှာပေါ့နော်သူတို့အဲ့ဒါကိုစိတ်မှဖြစ်တဲ့အတွက်အရင်တင်းဖိအားပေးရဖို့လည်းသူတို့မလုပ်ဘူးလို့ကျွန်တော်တို့သုံးသပ်ကြည့်လို့ရပါတယ်အဲ့တော့ဒီမှာကျွန်တော်မြင်ရဒီအရေးကြီးတဲ့ကိစ္စကတော့ဒီနိုင်ငံတကာအနေနဲ့ကပေါ့နော်ဒီ PR တွေကအနောက်နိုင်ငံတွေအနေနဲ့ကတော့များလာမှာဖြစ်ပါတယ်အလားတူပဲတရုတ်နိုင်ငံပေါ်မှာလည်းဒီအနောက်နိုင်ငံတွေအားလုံးကနေသူတို့ American နိုင်ငံအနေနဲ့ပေါ့နော်ဟလာနောက်ကိုရနေပြီးတော့အနာပါဆွေအပေါ်မှာ PR ပေးဖို့သူတို့အဲအတက်နိုင်ဆုံးကြိုးစားကြမှာဖြစ်ပါတယ်အဲဒါပေမဲ့ဒီလက်ရှိဒီ data တွေမှာဖြစ်နေတဲ့အနေအထားကိုကြည့်ရခါကျတော့အဲနာဖဆွေအနေနဲ့ကသုံးတရားကိုတစုံတရားပေါ့နော်ပြည်တွင်းအနေအထားကိုပြန်လဲထိန်းသိမ်းနိုင်လိုက်ပြီလို့သူတို့ယူဆထားပြီးတော့ဟလာဒီဖိအားပေးတဲ့အတိုင်းတာကိုသူတို့အဲနည်းနည်းတတိထားပြီးတော့ပေးနေတယ်လို့ကျွန်တော်ဟိုလလောဆယ်တော့ကျွန်တော်လည်းမြင်မိပါတယ်ဒါပေမဲ့ဘာလို့ဖြစ်ဖြစ်ဒီမစ္စတာကမ်ဘာရီအနေနဲ့ကပေါ့နော်အတက်နိုင်ဆုံးတော့သူကတော့ဟိုကြိုးစားမဲ့အလားအလာတွေကိုမလျှော့တမ်းပေါ့နော်ဆိုတော့ရှိဆက်လုပ်မယ်နေထားတယ်ကိုကျွန်တော်တွေ့နေရပါတယ်ဘာကြောင့်လဲဆိုတော့သူဟလာဒီအာဆီယံဆွေးနွေးပွဲအပြီးမှာပဲပေါ့နော်ဟလာအရေးကြီးမဲ့သူတုံ့သက်ထားတဲ့ဆွေးစဲလို့ဒီနာဖအဆွေရနဲ့နှီးဆက်တဲ့နိုင်ငံသုံးနိုင်ငံကိုသွားပြီးတော့စီးအောင်နေတာတွေ့ရပါတယ်ခုနကဒီဗီယက်နမ်တို့ကမ်ဘောဒီးယားလာအိုဆိုအဲ့ဒီမှာသုံးနိုင်ငံလုံးကလည်းသူ့ကိုအလားသူရဲ့ mission ကိုတော့ဟိုထောက်ခံမဲ့နေထားမှာရှိပါတယ်။အလားတူပဲဒီ scenario တွေကိုဆက်လက်ဖို့လည်းသူဟိုပြောနေကြတယ်။အဲ့ဒီခါကျတော့သူ့အနေနဲ့ကတော့အဲ data base ကနေပြီးတော့ဒီထောက်ခံမှုကိုအတက်နိုင်ဆုံးရအောင်တရုတ်နိုင်ငံပေါ့အောင်ပါနော်သူ CEO မှာဖြစ်ပါတယ်။အဲဒီအချိန်ဒီမှာအရေးကြီးဆုံးတော့ဒီ NAFA ဆိုတာပဲဖြစ်ပါတယ်။သူ့ဘက်ကကျွန်တော်ကြည့်ရတော့အလင်းနဲ့ဆွေးနွေးဖို့အာသီသာလုံးဝမရှိတဲ့အနေအထားကိုကျွန်တော်တွေ့ရတယ်။ဟလာအခုဆိုရင်ပို့ပြီးတော့တိတာလာတယ်ပေါ့နော်။နိုင်ငံတကာဖိအားတွေကိုရှော့ချဖို့အတွက်ပဲအခုလိုဟန်ပြ scenario တွေလှုပ်လာတယ်ဆိုတာကိုကျွန်တော်ချက်လက်တော်တော်များကိုကျွန်တော်ဟိုသုံးသပ်ကြည့်မိပါတယ်။ဥပမာဆိုတော့ဒီမကြသေးခင်ကပဲဒီဟလာမက်ကင်ကြောင်ကိုပြလိုက်တဲ့ကိစ္စမျိုးပေါ့နော်။ဟလာနောက်ဆက်လက်ပြီးတော့ဒီမစ္စတာကမ်ဘာရီဟလာပြန်လုံးကတော့မဖမ်းဘူးဆိုပြီးတော့ပြောခဲ့ပြီးတော့ဆက်လက်ဖမ်းဆီးနေတဲ့ကိစ္စမျိုး။ဒါတွေကိုကြည့်မယ်ဆိုလို့ရှင်နောက်ဖဆိုးရအနေနဲ့ကတော့ဟလာဒီသူတို့ဖိနှိပ်မှုတွေကိုဆက်လုပ်မယ်။ဒါပေမဲ့တစ်ဖက်ကလည်းနိုင်ငံဖီးယားတွေကိုရောက်အောင်သူကဆွေးနွေးပွဲတွေကိုဟန်ပြလုပ်သွားမယ်ဆိုတဲ့အနေအထားမျိုးကိုပဲဟလာကျွန်တော်ပိုသိသိသာသာတွေ့လာတာဖြစ်ပါတယ်။နောက်တစ်ခုဒီအရေးကြီးတာကဒေါ်ဆန်းစုကြည်နဲ့ဟလာဥောကြီးနဲ့ဆွေးနွေးပွဲတွေပေါ့နော်အစကတော့ဟလာအပတ်စဉ်ပဲဖြစ်တော့မလို့မျိုးအဲအတန်တွေထွက်လာခဲ့ပြီးတဲ့အခါမှာဒီဒီဖက်မှာကျွန်တော်ဆွေးနွေးပွဲလုံးဝမတွေ့ရတော့ပါဘူးအဲဒီခါကျတော့နားဖအနေနဲ့ကတော့ဟိုပုံမှန်အချိန်တွေသူတို့ပြန်ထိန်းလိုက်နိုင်ပြီဟလာဒီဆွေးနွေးပွဲတွေလည်းကတော့ခံပြမလို့လည်းရတယ်ဆိုတဲ့အနေအထားမျိုးတောင်ဟလာသုံးသက်သွားတဲ့အနေအထားမျိုးဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်အဲစိုးရင်မိပါတယ
်ကျွန်တော်ပြောချင်တာကလည်းအဲ့ဒါပဲကိုဝင်းမင်းနဲ့ကျွန်တော်သဘောတူတယ်ခလာခုနကသူတို့ဟာကျွန်တော်စောအောင်ပြောနေတဲ့အချိန်ပေါ့နော်ပြောတစ်မျိုးအဲ့လိုတစ်မျိုးဖြစ်နေတယ်ဒါပေမဲ့ခုနကျွန်တော်တို့စောင့်ကြည့်ရမှာ
International Herald Tribune Mr. Gordon Brown, who got a bit of summer, you get a Now we take on the abjoma. Ah, yeah, the Mara Loni, the Nama Sama Yala, Pony Jome. Time Eddie Maga, the Pendeta Maran, and Bija, when you go to one Nibiro, a good thing, Pilosi, eh? The Swinway Murigo, Lily Nene, Lily Yune, Luame, Chin Yoni, so I would do Torogue, Jay Winner to Yigajar. So the Kunabio get a Yamananga Mega Jetty get a ASEANO Tiotoga, Shinibi Malu, the Anonanga near Piaga, the Tioto, India, ASEANO Boma, Levetta Lamas or not. The beautiful, Pilau Milton of Yolea Varakama.
No, I, UN Security Council, and in a group of one in a young Mr. Number in a two loan in a time that to our limit, basically, the time you might be allowed to win loan in a Suraga, on a UN Security Council, but to be a permanent member, yeah, the world to Maduro said be loan in a bind this year. Suratuma, the UN rule or limited bed, that generation thing to go here, really.
Okay, okay, so I just do the marriage, I'm saying, Mayaro at the Jandi, a good team of regional Janava Lime, a good Sagawama. ပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့်ပြည်ထောင်စုအန်အယ်ဒီအယ်အေမြို့သားဒီမိုကရေစီဖွဲ့ချုပ်လွန်မြောက်နယ်မြေကဒေါက်တာဝင်းနိုင်ဂျေအက်ဘီမြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးဖွဲ့ရွေးဆိုခွင့်ရှိသူဒေါက်တာစိန်မြင့်နဲ့မြန်မာနိုင်ငံအရေးလေ့လာသူဦးဝင်းမင်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါစေခင်ဗျာဒေါက်တာပြန်ပေါင်းကိုစိန်နှပြချမ်းမာချွမ်းလန်းတော်မူကြပါစေ။